တိုင်းရင်းသားလက်နက်ကင်ပူပေါင်းအဖွဲ့ရဲ့မူဆယ်၁၀၅မိုင်ပြစ်ခတ်မှုနောက်ပိုင်းတပ်မတော်စစ်ကြောင်းကလည်းနေမြေလိုက်လံရှင်းလင်းနေတာကြောင့်လုံခြုံရေးစိတ်မချလို့ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတွေကထောင်ချီလာနေပြီလို့ကူညီကြစေပေးနေသူတွေကပြောပါတယ်ရွှေပြောင်းလို့တမအများစုဖြစ်တဲ့ဒုက္ခတွေဟာဖုန်ကြီးချောင်းတွေမှာတွားရောက်ခိုလုံနေကြပြီးသူတို့အတွက်အစားအသောက်နဲ့ရာသီအအေးဒဏ်ခံနိုင်တဲ့အဝတ်အစားအရေးတကြီးလိုအပ်နေပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့တပ်မတော်တပ်စခန်းတွေရဲစခန်းတွေနဲ့105မူဆယ်ကုန်တွယ်ရေးစခန်းကိုပိတ်မှတ်ထားတဲ့ပူးပေါင်းတိုက်ခိုက်မှုအတွင်အနည်းဆုံးအရပ်သား10ဦးသေဆုံးခဲ့ရတယ်လို့အရပ်သား30နီးပါးအပြင်းထန်ဒဏ်ရာရရှိခဲ့ကြပါတယ်အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်အဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကထောင်ချနေပြီလို့သိရပါတယ်မူဆယ်မြို့ပေါ်ကဖုန်ကြီးကျောင်းနေနဲ့အနီးနားကြီးရွာကဖះเจ้าမှာခိတဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရက်မိရက်ဖာတွေကကူညီဆောက်ရှောက်ပေးနေတဲ့အကြောင်းကိုရိုင်းတော်ရောက်ကူညီပေးနေတဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအတွင်းရေးမှုကိုဆိုင်မြတ်အောင်ကပြောပါတယ
်မနီယာရောက်လာတာကဒီစီတွင်ကျောင်းပေါ့နော်စီတွင်သမတန်းကျောင်းကအဲဒီကျောင်းရယ်ပြီးတော့မဟာဝံမြောက်ကျောင်းပေါ့နော်ဒီကျောင်းပြီးတော့ကုံတွယ်ရေးရုံကုံတွယ်ရေးရုံမှာခဏလာရှုတယ်ရှုပြီးတော့နေရာလေးတန်ခွဲပေးပါတယ်နေရာပေါ့ဒီနေရာကိုခွဲပေးပြီးတော့မှပြန်တာကမလောက်နေရာမဆန်တဲ့အတွက်ကြောင့်မလို့ဒီနှံ့ခုံနှံ့ခုံကြီးရွာပေါ့နော်နှံ့ခုံကြီးရွာဖះเจ้าမှာဆက်ပြီးတော့သွားထားပေးပါတယ်သမင်းတွေချက်ပြီးတော့သွားလူပါတယ်ဒီနေ့အစ်စားတာပေါ့နော်မနေ့ကလည်းလူမှုကွန်ထမ်းနေရလဲအားလုံးသွားလူကြပါတယ်NGO အဖွဲ့တွေပေါ့နော်ပရာဟိတာလုပ်ငန်းတွေလှုပ်တဲ့လူတွေကသွားလူကြပါတယ်။ဒီနေ့မှာအားလုံးသွားလှုပ်ပြပါတယ
်။ဒုက္ခသည်စခန်းမှာအများစုလာရောက်ခိုးလုံနေကြသူတွေကတော့105မိုင်ကုန်တွယ်ရေးစခန်းမှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့ပြည်တွင်းကရွှေပြောင်းအလုပ်သမားတွေဖြစ်တယ်လို့လည်းကိုဆိုင်မြအောင်ကပြောပါတယ
်။တထောင်လောက်တော့ရှိမှာပါ။ထောင်ကျော်လောက်ရှိမှာပါ။ဘာဖြစ်လို့လဲကျွန်တော်ပြီးကလာတဲ့လူတွေကဒေတာခံနေမဟုတ်ပါဘူး။105မိုင်နဲ့ဘွာရဒေတာခံနေမဟုတ်ပါဘူး။အများအားဖြင့်လာတာကဒီအောက်ပြီးရလာတဲ့အလုပ်သမားတွေရဲ့ဒီမှာလာနေပြီးတော့ဒီ105မိုင်မှာလူစုလာငါးပြီးတော့လာနေတဲ့လူတွေအများကြီးပါ105မိုင်ကစာတိရရွာကစပီဒီတွေကတော့ဒီမူဆယ်မှာရှိတယ်ဟိုအမျိုးစင်မျိုးတွေကိုဒီမှာနေကြပါတယ်
အခုလောလောဆယ်မှာတော့ဆောင်းရာသီဖြစ်နေတဲ့အတွက်စစ်ပြဒုက္ခတွေအတွက်ရာသီဥတုထံခံနိုင်မှုဆောင်းရီနဲ့အနှွေးတွေလိုအပ်တယ်လို့လည်းသူကပြောပါတယ်
သူကဆောင်းတွေလည်းရောက်ပြီဆိုတော့နည်းနည်းအေးတာပေါ့သူကဆောင်းတွေလိုတယ်ဗျာဆောင်းတွေအခင်းတွေလိုတယ
်ရှမ်းလူငယ်ကိုရဲ့အဖွဲ့ဘိုဟိုကောမတီဝင်နန်းဆန်လောင်းကလည်းဒုက္ခတွေအတွက်အရေးကြီးလိုအပ်နေတဲ့အကူအညီတွေနဲ့နေရရင်ဘေးကင်းလုံခြုံစွာပြန်နိုင်ရေးစစ်ပြတွေရဲ့ရေရှည်ဘဝရည်တည်ရေးစနစ်တကျဆောင်ရွက်ပေးပါလို့တောင်းဆိုပါတယ
်ခုလောလောဆယ်ဖြစ်လာတဲ့အနေအထားရမှာဆိုရင်လည်းဟိုစားနပ်ရိက္ခာတွေကလည်းလူအများနဲ့ဆိုတော့လူနေမှာပဲပေါ့နော်အဲ့ဒီအနှွေးထယ်တွေပါတွေလည်းလူနေမှာပဲအဲဒါပေမဲ့ဒီဟာတွေရေရှည်သခါတိုက်တယ်ကူကြတယ်နော်ဟိုဒေတာတိုင်းကစေတနာရှင်တွေကူကြတယ်ညီကြတယ်နောက်ပိုင်းကျပြန်တိုက်တယ်ပြန်ဖြစ်တယ်ဆိုတန်တရားတော့လည်နေတာပဲပေါ့နော်အခုလောလောဆယ်တော့ကျမတို့အမြင်မှာတော့ဒီမူဆယ်မှာဆိုရင်တော့အခုလောလောဆယ်လူတွေကတော့ပုံကြီးချောင်းမှာရောက်နေတယ်တကယ်လို့ကူညီရေးလိုအပ်ရင်လည်းစားနပ်ရိက္ခာတွေတော့လိုလာမှာပဲလို့အဲ့ဒီဟာတွေတော့အရင်ဆုံးဖြစ်စီပေးရမယ့်အရာပေါ့နော်ပြီးရင်တို့ရဲ့လုံခြုံရေးပြီးရင်တို့ဒေတာတွေကိုပေပေကင်းကင်းနဲ့ပြန်နိုင်ဖို့အဲ့ဒါတွေတော့တစ်ဆင့်ချင်းလောက်ဆောင်သွားရမှာပါပဲရှင
်။ရှမ်းလူငယ်ကွန်ရက်အဖွဲ့ကရှမ်းလူငယ်တွေအနေနဲ့လည်းအခုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်ကစစ်ပြေးဒုက္ခသည်တွေကိုတွားရောက်ကူညီဆောက်ရှောက်ပေးဖို့စီစဉ်ဆောင်ရွက်နေတယ်လို့ရှမ်းလူငယ်ကွန်ရက်ကဆိုင်တော်ဆိုင်ကလည်းပြောပါတယ
်။ရုပ်တရက်ကြီးအဲ့လိုဖြစ်လာတဲ့ခါကျတော့တောင်းပါလေချက်ချင်းတော့တောင်းဝန်မယူနိုင်ဘူးထင်တယ်။အဲကြောင့်စားဖို့တောက်ဖို့ကတော့အရေးကြီးရောနော်။အဲလေးလိုအပ်တော့မယ်။
နေမည်မတည်ငြိမ်မှုတွေနဲ့မကြာခဏစည်ရဲတင်းမာမှုတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအရင်တိုက်ပွဲတွေကြောင့်နေရရင်မပြောင်းနိုင်သေးတဲ့စစ်ပြေးဒုက္ခသည်တွေအပြင်အခုလက်တော်စည်ရဲတင်းမာမှုတွေကြောင့်အသက်လူပြေးနေရတဲ့ဒုက္ခသည်တွေရဲ့အရေး NLD အစိုးရအနေနဲ့အလေးနက်ထားဖြေရှင်းပေးတဲ့လို့လည်းရှမ်းဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင်